အင်းဒီချင်းတရုတ်နိုင်ငံမှာတော့နှစ်ပေါင်း60ကျော်အတွင်းမကြုံစဖူးမိုးပြင်းထန်စွာရွာသွန်းခဲ့တာမို့မြို့တော်ပေကျင်းမှာအနည်းဆုံးလူ10ဦးသေဆုံးခဲ့ရတဲ့အပြင်လူပေါင်း5000လောက်ကိုဘေးလွတ်ရာနေရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်။စနေနေ့ကစတင်ပြီးတော့မိုးတက်မုန်တိုင်းကျရောက်ခဲ့တာဟာတနင်္လာနေ့အထိဆက်ပြီးတော့ရှိနိုင်တယ်လို့တရုတ်အစိုးရရဲ့ရှင်းဟွာသတင်းဌာနမှာဖော်ပြထားပါတယ်။ဒီကြေလွန်းမိုးမှုကြောင့်ဒေသခံလူတော်တော်များများနဲ့မော်တော်ကားတွေပါမျောပါခဲ့ကြပါတယ်။ဘေကျင်းမြို့စင်ချေပုံဒေသဖြစ်တဲ့ဖောင်ရှန်ရက်ကွက်မှာစနေနေ့က46စင်တီမီတာလောက်ရေဖုံးလွှမ်းခဲ့တာမို့ဒါဟာ1950ခုနှစ်ကစံချိန်ကိုချိုးခဲ့တယ်လို့ဆိုပါတယ်ဘေကျင်းမြို့နားမှာပြင်းပြ18စင်တီမီတာလောက်မိုးရွာသွန်းခဲ့ပါတယ်အဆက်မပြတ်ရွာသွန်းတဲ့မိုးကြောင့်တေဆုံးသူဥယျာဉ်အခုထက်ပိုပြီးတော့တိုးလာနိုင်တယ်လို့ကယ်ဆယ်ရေးလုပ်သားတွေအပါအဝင်လူအများပြားတေဆုံးနေတယ်လို့ဒေသတွင်းကသတင်းတွေမှာဖော်ပြကြပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလူပေါင်း1000ခွဲလောက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးရပါတယ်စနေနေ့အတွက်ဘေကျင်းနိုင်ငံတကာလေဆိပ်မှာလေကြောင်းခရီးစဉ်400ကျော်ကိုဖျက်သိမ်းခဲ့တာမို့ခရီးသည်ပေါင်း1000လောက်လေဆိပ်မှာပိတ်မိနေတယ်လို့ဆိုပါတယ်